ဒီနေ့ကြောက်ရောက်တဲ့အပြည်ပြည်ဆိုင်ရာလူ့သမားနေ့မေဒီနေ့မှာလည်းမြန်မာနိုင်ငံတော်မှာဆက်ရနာဒိမှုကိုဆက်ကျင်ကောက်ကွက်ပြီးဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲတွေရှိခဲ့ပါတယ်။ရန်ကုန်စစ်မြေမြို့နယ်ဘက်မှာဆန္ဒပြသူတွေကြွကြော်တန်းနေပါရန်ကုန်ကမြို့နယ်တွေမှာပျောက်ကြားသပြီးဆန္ဒပြပွဲတွေရှိခဲ့တယ်လို့မန္တလေး၊မုံရွာ၊ကလေး၊ညောင်ဦး၊ဖားကန့်၊မြိုင်စတဲ့နိုင်ငံတော်ဝိုင်းကမြို့အသီးသီးမှာလည်းဆန္ဒပြပွဲတွေပုံစံမျိုးမျိုးနဲ့ရှိခဲ့ပါတယ်။ဆန္ဒပြပွဲတွေကိုစစ်တပ်ကပြစ်ခတ်ဖြိုခွဲဖို့ကြိုးစားတာတွေရှိပေမဲ့လည်းဆန္ဒပြသူတွေကထိတ်တန့်မတွေ့အောင်ရှောင်ပြီးဆန္ဒပြခဲ့ကြပါတယ်။အဲဒီကြားထဲမှာပဲစစ်တပ်နဲ့ရဲကပြစ်ခတ်တာနေဘက်ရောညဘက်တွေမှာပါဖမ်းဆီးတာတွေလုပ်နေစေပါဧပြီလ30ရက်နေ့ထိဆိုရင်အကြမ်းဖက်ဖြိုခွဲမှုတွေကြောင့်နိုင်ငံတော်မှာတေဆုံးသူ959ယောက်ရှိပြီဖြစ်တယ်လို့3485ယောက်ဖမ်းဆီးခံထားရတယ်လို့နိုင်ငံရေးအကြီးအကဲများကကိုယ်စီဆောင်ရှောက်ရေးအဖွဲ့ ABB ကထုတ်ပြန်ထားပါတယ်စစ်ကောင်စီကတော့ ABB ကထုတ်ပြန်တဲ့တေဆုံးသူအရေအတွက်ပေါ်ညင်းချက်ထုတ်ပြီး240လောက်ပဲရှိတယ်လို့ဆိုထားပါတယ်ရန်ကုန်ရန်ကင်းမြို့နယ်ဘက်မှာဒီကနေ့ပေါက်ကွဲတံ3ကြိမ်ထဲမှနေကြာရတယ်လို့မြို့ကန်တွေကပြောတယ်လို့အင်းစိန်နဲ့တင်ငန်းမြို့နယ်တွေဘက်မှာလည်းပေါက်ကွဲတံတွေကြာခဲ့ရတယ်လို့မြို့ကန်တွေကပြောပါတယ်ပေါက်ကွဲတဲ့ကြောင်းရင်းတွေကိုတော့အတိအကျမသိရသေးပါဘူး